မြန်မာနိုင်ငံမှာဆင်ရနာတိမ်ပြီးတစ်နှစ်အတွင်းတန်းပေါင်းများစွာသောပြည်သူတွေရဲ့အသက်တွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပြီးမကြုံစဖူးတဲ့လူသားဆိုင်ရာဒုက္ခအကျက်အတဲနဲ့ဆင်းရဲမွဲတွေမှုကြားရောက်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်HRP ရဲ့အစီရင်ခံစာမှာဆရာနာသိမ့်ပြီးတဲ့နောက်စီးပွားရေးမတည်ငြိမ်မှုတွေ COVID-19 ကပ်ရောဂါရဲ့ဆိုးရွားတဲ့အခြေအနေပဏိပခတွေနဲ့လူခွင့်ရေးဖိနှိပ်မှုတွေပြင်းထန်လာမှုစတာတွေဟာတိုင်းပြည်ရဲ့တိုးတက်မှုအခြေအနေကိုချိန်ချောက်နေတယ်လို့ဆိုပါတယ်။ဒီလိုအခြေအနေတွေကြောင့်လည်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့စံချိန်တင်လိုအပ်နေတယ်လို့ဖော်ပြထားပါတယ်။HRP ကတင်ပြထားတဲ့စီစဉ်နေအကောင့်ထွေဖော်ဖို့လူသားချင်းစာနာထောက်ထားမှုအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံအတွက်ဒေါ်လာ826တန်းလိုအပ်နေတယ်လို့ဆိုပါရယ်မြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်ဖို့ဖွံ့ဖြိုးတိုးတက်ရေးတွေရဖို့ခက်ခက်ခဲခဲတိုက်ပွဲဝင်နေမှုကိုကာကွယ်ပေးဖို့ဒီလိုအခြေအနေတွေအတွက်လည်းအခွင့်အလမ်းတွေပွင့်နေချိန်မှာအလှူရှင်နိုင်ငံတွေအနေနဲ့ရရရော်ရော်လှူဒန်းကြဖို့လေကုလသမဂ္ဂ OCHA ရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါရယ်